ဥရောပဒေသတလောမှာဒီနှစ်ဆန်းလုံးကလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာလာနိုင်ခြေရှိနေတဲ့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီရောဂါမပြန့်ပွားအောင်ကန့်သတ်မှုတွေကိုချမှတ်လုပ်ဆောင်ကြဖို့ EU ကျန်းမာရေးအရာရှိတွေကကြေညာပြီးနေမှာတိုက်တွန်းလိုက်ပါတယ်။ဒီရောဂါနောက်တစ်ချီထပ်ပြီးတော့ဖြစ်နိုင်ကြောင်းပြသတဲ့လက္ခဏာတွေတွေ့လာရတဲ့အတွက်ဒီချိန်ဟာပြည့်ပြည့်စုံစုံလုပ်ရမယ့်အချိန်ဖြစ်တယ်လို့ထိန်းချုပ်ကန့်သတ်မှုတွေချက်ချင်းချမှတ်ဖို့အတွက် EU ဖွဲ့ဝင်နိုင်ငံအလုံးအသင့်ရှိရမှာဖြစ်ကြောင်း EU ကျန်းမာရေးနဲ့စားတောက်ဘေးကင်းရေးဆိုင်ရာကော်မရှင်နာမင်းကြီး Stella Carrier Guides ကပြောပါတယ်။ဒီကရောဂါစတင်ခဲ့ချိန်ကစပြီး EU နိုင်ငံတွေနဲ့ Britain မှာဒီရောဂါအခုဆက်ခံရသူ3000ကျော်နေပြီလို့ဥရောပဒေသကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်။ပြင်သစ်မှာကြက်သပိန်းတွေကျတဲ့ဆေးရုံအထူးကူဆောင်ပို့ခဲ့ရသူ1000ကျော်သွားတယ်လို့ Netherlands မှာလည်းကြက်သပိန်းတွေအထက်အခုဆက်ခါသူ2500ကျော်သွားတာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကတော့အစ္စရေးနိုင်ငံမှာတောက်ချန်တွေကဆက်ပြီးသတင်းနှစ်ပတ်ကြာအောင်တနင်္ဂနွေလုံးတိုင်တာနဲ့လော့ကဒေါင်းချအသွားအလာတွေကန့်တယ်လို့ချက်ချက်ပြင်းနေမှာကြေညာလိုက်ပါတယ်။